ဒေါသန်ဂျော်ဆန်ကုမ္ပဏီတို့တလုံးနဲ့ထူထားတဲ့ COVID-19 ရောဂါကာကွယ်ဆေးထူထားပြီးသူတွေဒုတိယတလုံးထပ်ထိုးဖို့အမေရိကန်အစားအစာနဲ့စီးပွားကုကရေးဌာန FDA ကခွင့်ပြုရေး FDA ရဲ့ကြံပေးအခွင့်အရေးထောက်ခံတင်ပြထားပါတယ်။ J&J ရဲ့တလုံးနဲ့ထူထားတဲ့ကာကွယ်ဆေးထူထားသူတွေဟာနှလုံးထူထားတဲ့ Pfizer နဲ့ Moderna ကာကွယ်ဆေးတွေထူထားသူတွေလောက်အကာအကွယ်ရပါမလားဆိုတာစိုးရိမ်မွေးရှိတဲ့ကြောင်း FDA ကြံပေးတွေကတောက်တာနေမှာပြောပါတယ်။ Pfizer ကာကွယ်ဆေးထူထားတဲ့တကြီးပိုင်းနေတာမကကိုဗစ် -19 ရောဂါကူးစက်နိုင်ခြေရှိတဲ့အရွယ်ရောက်ပြီးသူတွေပါအားဖြည့်ကာကွယ်ဆေးတက်တရတလုံးထပ်ထိုးဖို့ပြီးခဲ့တဲ့လကပဲ FDA ကခွင့်ပြုခဲ့ပါတယ်။မူဒနာကာကွယ်ဆေးကိုလည်းဆေးပမာဏလျှော့ပြီးအလားတူတက်တရတလုံးထပ်ထိုးဖို့ FDA ကြံပေးအခွဲကကြာသပတေးမှာထောက်ခံတင်ပြထားပါတယ်။တလုံးနဲ့ထူးရတဲ့ကိုဗစ် -19 ကာကွယ်ဆေးတွေမှာအမေရိကန်ကအတည်ပြုထားတာ Johnson & Johnson ကာကွယ်ဆေးပဲရှိပါတယ်။အစောပိုင်းကတော့ဆေးရနေတဲ့တရားမှုမြန်နေပေါ်ချီးကျူးခဲ့ကြပေမဲ့နောက်ပိုင်းမှာတော့ဆက်ဆက်ပါပါပြီးခဲ့တဲ့ဖြစ်တဲ့ကုနဲ့အာရုံကြောယောဂါတမျိုးဖြစ်စီသလားဆိုတဲ့ပေါ်စိုးရိမ်ချက်တွေထွက်ခဲ့ပါတယ်။အမေရိကန်မှာကာကွယ်ဆေးအပြည့်ထိုးပြီးသူ188တန်းနဲ့ Johnson & Johnson ကာကွယ်ဆေးထိုးသားသူက15တန်းလောက်ပဲရှိပါတယ်။